တရုတ်ကအတန်ထက်၅ဇမြန်တဲ့လက်နက်ကိုစမ်းသပ်လိုက်တယ်လို့ဆိုတဲ့သတင်းဟာမှန်ကန်ကြောင်းအမေရိကန်စစ်တပ်အကြီးအကဲကအတည်ပြုပြောဆိုပါတယ်။အခုလိုတရုတ်က hypersonic အတန်ထက်၅ဇမြန်တဲ့လက်နက်စနစ်ကိုတီထွင်စမ်းသပ်လိုက်တာဟာအလွန်စိုးရင်စရာကောင်းတယ်လို့အမေရိကန်စစ်တပ်ဦးစီးချုပ်များကော်မတီဥက္ကဋ္ဌဗိုလ်ချုပ်ကြီးမတ်ခ်မယ်လီကပြောဆိုပါတယ်။ဒီတရုတ်ရဲ့စမ်းသပ်မှုဟာ1950ကျော်တုန်းကရုရှားကဂျိုဒုလွတ်တင်စမ်းသပ်ခဲ့တယ်လို့မျိုးစိုးရင်စရာကောင်းတယ်လို့ပြောဆိုပါတယ်။ဒီစမ်းသပ်မှုဟာထူးခြားမှုရှိတဲ့ကိစ္စတရဖြစ်ဖြစ်အလွန်စိုးရင်စရာကိစ္စအဖြစ်မြင်မိကြောင်း Bloomberg ရုပ်မြင်သံကြားတန်ကြားနဲ့မေးမြန်းချိန်မှာဗိုလ်ချုပ်ကြီးမတ်ကပြောဆိုခဲ့တာဖြစ်ပါတယ်။ကဘာပတ်လမ်းကြောင်းအတွင်းအတန်တက်၅ဇများနဲ့နှုံးနဲ့ပြန်တန်းနိုင်တဲ့လက်နက်ကိုလက်နက်ဒုံးပြန်ဒဇင်းကိုလက်နက်ကိုဒုံးပြန်ဒဇင်းပေါ်မှာတင်ပြီးပြစ်လွတ်စမ်းသပ်ခဲ့တာဖြစ်ပါတယ်။ပြီးခဲ့တဲ့ဇူလိုင်လ28ရက်နေ့ကစမ်းသပ်ပြစ်လွတ်ခဲ့တဲ့လက်နက်ဟာပြစ်မှတ်ကိုကီလိုမီတာတော်တော်များများလွဲချော်ခဲ့ပေမဲ့တရုတ်ဟာအတန်တက်၅ဇမြန်တဲ့လက်နက်ကိုပထမအဦးဆုံးကဘာတစ်ပတ်ပြည့်အောင်ပြစ်လွတ်နိုင်ခဲ့တဲ့နိုင်ငံဖြစ်လာပါတယ်။